မြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေဟာဒီနှစ်ပိုင်းတွင်အတွင်းမှာတိုးတက်မှုတွေရှိလာကြောင်းမြန်မာစာနယ်ဇင်းသမားတွေကကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နဲ့မှာပြောဆိုပါရယ်ဒါပေမဲ့လည်းလွတ်လပ်ပြီးအမိအခိုကင်းတဲ့ပုဂ္ဂလိကမီဒီယာတွေထုံငါဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန်းကဏ္ဍကိုရှော့ချဖို့နဲ့မလိုလားအပ်တဲ့ဥပဒေတွေကိုပယ်ဖျက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာစာနယ်ဇင်းသမားတွေကသုံးသပ်ကြပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်ဟာအရင်ဆိုရလက်ထက်ကစာပေစီစီရေးနဲ့မူပိုင်ခွင့်တွေကိုဖျက်သိမ်းခဲ့တာပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ပြုခဲ့တာလွတ်လပ်စွာရေးသားခွင့်ပြုခဲ့တာတွေနဲ့လက်ရှိအဆိုအသစ်လက်ထက်မှာဖန်စီထိန်သိမ်းခံထားရတဲ့စာနယ်ဇင်းသမားတွေကိုပြန်လွှတ်ပေးခဲ့တာကြောင့်တိုးတက်လာတယ်လို့မြန်မာစာနယ်ဇင်းသမားတွေကဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာသုံးသပ်ပြောဆိုကြပါတယ်ပုဂ္ဂလိကသတင်းမီဒီယာတွေပုံမှန်တိုးတက်ဖွံ့ဖြိုးလာဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန်းကဏ္ဍကိုရှော့ချဖို့လိုအပ်မယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးစောသက်ထွေးကတုံ့တက်ပါတယ်
။ State owned media တွေရဲ့အခန်းကဏ္ဍကိုရှော့ချဖို့ကျွန်တော်လိုအပ်ပါမယ်။ဒါမှသာလွတ်လပ်ပြီးအမိခိုကင်းတဲ့ပုဂ္ဂလိကသတင်းမီဒီယာတွေထုံးလာပါလား။ဒီမိုစီနိုင်ငံနဲ့လိုက်ဆက်မှာဖြစ်ပါလား။ဒါကြောင့်ကျွန်တော်တို့ဒီ State owned media တွေသတင်းစာတွေနောက်ပြီးတော့ရုပ်မြင်သံကြားဌာနတွေဒါဒီအားလုံးကိုကျွန်တော်တို့ကပုဂ္ဂလိကလုံတန်တာလုံအဲ့လိုမလုံနိုင်ရင်လည်းကျွန်တော်တို့ဟိုဒီသတင်းပြန်ကြားကိုတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ public service media လို့ပြောင်းလဲလုပ်လို့ရပါတယ
်တစ္ဆက်သေးမှာပဲအရင်ဆိုရလက်ထက်မှာအတီးပြုတ်ထားတဲ့စာနယ်ဇင်းဆိုင်ရာဥပဒေတွေကိုပြန်လည်သုံးသပ်ဖို့လိုအပ်မယ်လို့လည်းဝေဖန်ထောက်ပြပါတယ
်ပြီးခဲ့တဲ့အဆိုအတန်းတင်မှာအတီးပြုတ်ခဲ့တဲ့သတင်းမီဒီယာဥပဒေရဲ့ပုံသိမ်းနဲ့ထုတ်ဝေဥပဒေရဲ့ broadcast ဥပဒေရဲ့မှာကျွန်တော်တို့မီဒီယာသမားတွေမေးခွန်းနေကျွန်တော်တို့ complaint တွေအများကြီးရှိနေပါသေးတယ်။ဒါတွေအားလုံးကိုလက်ကြီးဆွတ်တော်အစ်စ်ကနေပြောပါမယ် review ပြန်လုပ်အောင်ပါမယ်။ဒီမိုစီမဆက်အုပ်ဝေတွေကိုကျွန်တော်တို့ဖြတ်သိမ်းတာဖြတ်သိမ်းပြုပြင်နေတာပြုပြင်ချိန်ဆက်တင်တာဖြစ်စေလုပ်ရပါလိမ့်မယ်။ဒါမှသာကျွန်တော်တို့သတင်းမီဒီယာလောကတိုးတက်ဖို့လမ်းစာကိုတွေ့ရပါပါ။
သတင်းစာဆရာစာရေးဆရာတဦးဖြစ်တဲ့ဦးကျော်ရင်မြင့်ကတော့မီဒီယာနဲ့သက်ဆိုင်တဲ့ဥပဒေအပြင်အခြားအတားအဆီးတွေလည်းရှိနေတယ်လို့အခုလိုပြောပါရတဲ့
။ကျေးဇူးနေတဲ့ဥပဒေတွေမှာလက်ဆွဲဥပဒေလိုအပ်တဲ့ဥပဒေတွေ။တစ်ခါတည်းရှိရင်ကျွန်တော်တို့ရေးခံရတိုင်းတဲ့ကျွန်တော်တို့ဒုက္ခပေးတဲ့ဥပဒေတွေကတော့အခုထိမပယ်ဖြေရသေးတဲ့အများကြီးရှိနေပါတယ်။ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့အလိုလိုကိုကြောက်နေပြီးတော့မှဆင်ခြင်နေရတာတွေရှိပါတယ်။အခု Unity ကဆရာသမားများကံတော်ရလို့မတက်နဲ့ပတ်တဲ့ရင်ကျွန်တော်တို့မှမမှမသိပြီးတော့ရေးရပြည်ရမရှိဘူးနောက်တစ်ခါဘာသာရေးနဲ့ပတ်တဲ့ရင်လည်းချိန်ရရတာဒီအဲ့ဒီလိုအပိုင်းမှာတော့ကျွန်တော်တို့မှလွတ်လပ်ခွင့်အင်းနေတယ်ရှိပါလေဗျာ
စာနယ်ဇင်းသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့သတင်းသမဂ္ဂမီဒီယာကောင်စီတို့လိုအဖွဲ့အစည်းတွေကိုလည်းညှင့်တင်အားပေးဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်တိုင်းရင်းသားသတင်းဌာနတွေစုပေါင်းဖွဲ့စည်းထားတဲ့ BNI ခေါ်နိုင်ငံတကာမြန်မာသတင်းအဖွဲ့အစည်းရဲ့ဒါရိုက်တာနိုင်ကစော့မွန်ကတော့တိုင်းရင်းသားဘာသာစကားနဲ့ထုတ်ဝေဖြန့်ချီတဲ့မီဒီယာတွေဟာအကန့်အသတ်တွေရှိနေတာကြောင့်သူတို့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်အစိုးရကအားပေးကူညီတဲ့လို့ပြောဆိုပါတယ်
။တိုင်းရင်းသားရဲ့ဘာသာစကားမီဒီယာကိုအားပေးကြတဲ့တိုင်းရင်းသားရဲ့စာပေရှင်မှုနဲ့တိုင်းရင်းသားတွေလူကြီးရေးကိစ္စအခြေပြကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အားပေးတယ်လို့ပဲဖြစ်ပါတယ်။ဒါကြောင့်ဒီပိစာတွေကိုဆရာဘက်ကဒါကိုကြည့်ပြီးတော့အပိတ်တည်လို့ကျွန်တော်ယဉ်ကြည့်တယ
်ဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုရန်ကုန်မြို့ချက်ချွေဟိုတယ်မှာကျင်းပခဲ့ပြီးပြည်ကြားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးဖေမြင့်လည်းတယောက်အမှာစကားပြောကြားခဲ့ပါတယ်ပြည်တော်စုဝန်ကြီးကမြန်မာစာနယ်ဇင်းလွတ်လပ်ခွင့်တိုးတက်ဖွံ့ဖြိုးရေးအတွက်ဆွေးနွေးအကြံပြုတာတွေကိုအလေးနဲ့ထားအကောင့်ထဲပေါ်မှာဖြစ်ကြောင်းနဲ့ဒီလိုတိုးတက်ဖို့အတွက်အုတ်ချုပ်ရည်ဥပဒေပြည်ရည်တရားစီရင်မန္တလေးတွေဘက်ကပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အရေးကြီးတယ်လို့စာနယ်ဇင်းသမားတွေရဲ့အားထုတ်မှုကလည်းဒန်းတို့အရေးကြီးကြောင်းပြောကြားခဲ့ပါတယ်။နိုင်ငံတကာစာနယ်ဇင်းသမားများကာကွယ်ရေးအဖွဲ့ CPG ကတော့မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်ထိန်းချုပ်မှုအစိုးဆုံးဆယ်နိုင်ငံအနေနဲ့အဆင့်9မှာရှိကြောင်းထုတ်ပြန်ခဲ့တယ်လို့ Freedom House အဖွဲ့ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုတရင်လွတ်လပ်ခွင့်မရှိသေးတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းထားပြီးစာနယ်ဇင်းလွတ်လပ်ခွင့်ညွှန်ကိန်းဟာအရင်နှစ်ကတည်းကြာဆင်းသွားကြောင်းဖော်ပြထားပါတယ်